ကရင်ပြည်နယ်မြဝတီရွှေကုန်းကိုဒေသကကျေးရွာတွေမှာစစ်ကောင်စီနဲ့နေသားဆောင်ပူးပေါင်းတပ်ဖွဲ့တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းစစ်ကြောင်းတွေဟာဧပြီလ9ရက်နေ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ထိုင်းဘက်ကိုစစ်ပြေးဒုက္ခတဲ့8000ထက်မနည်းရောက်ရှိနေပြီလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုပါရဲထိုင်းအာဏာပိုင်တွေဘက်ကလည်းလုံခြုံရေးတွေတိုးမြင့်ချနေပြီးကန့်သတ်ချက်တွေထုတ်ပြန်နေပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မတ်အေးအေးမှကဆက်ပြောပြမှာပ
ါစစ်ကောင်စီနဲ့နေကြားဆောင်တက်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းစစ်ကြောင်းတွေဟာဧပြီလ9ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဧပြီလ9ရက်နေ့ညနေပိုင်းမှာထိုင်းဘက်ကိုစစ်ဘေးရှောင်တွေထပ်ပြီးတော့တိုးလာနေကြောင်းစစ်ဘေးရှောင်တွေကိုအစားအသောက်များအကူအညီပေးနေတဲ့အဝေးရောက်အေရောက်တွေအသင်းရဲ့တွဲဖက်အတွင်းရေးမှူးကိုအောင်မင်းစိုးကအခုလိုပြောပြပါဗျ။
ဒီနေ့မှလည်းဒီနေ့ညနေပိုင်းမှလည်းတိုက်ပွဲထပ်ပြီးတော့ထပ်ကူလာကြတယ်။ထပ်ကူလာကြတော့အခုကအရင်ကျွန်တော်တို့ပထမတော့အလုံးစင်းကောက်ထားတဲ့အရာက6000ကျော်လောက်ရှိတာကဒီညနေမှာလူတွေပြန်ပေါင်းလိုက်တဲ့အခါကျတော့6000ကျော်မကတော့8000ဝန်းကျင်လောက်ရှိတယ်။အဲ့တော့8000ဝန်းကျင်လောက်မှာခလေးကတဝက်လောက်ပါတယ်။ခလေးဦးကြီးကအသက်17နှစ်အောက်ခလေးကတဝက်လောက်ပါတယ်မှာ။တကြောပါရှစ်ကုတ်ကဝန်းကျင်လောက်မှာရှိတဲ့ရွာတွေကနေပြီးတော့လာကြတာများတယ်။ရှစ်ကုတ်ကကတော့အခုလက်ရှိချိန်ကြီးတော့ကူးလာတာမရှိသေးဘူး။ကျွန်တော်ရှစ်ကုတ်ကပတ်ဝန်းကျင်ရွာတွေကတော့ကူးကြတာတွေ့ရတယ်။
တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ညနေပိုင်းမှာတော့တောင်ရင်မြစ်အနီးကတစ်တောတွေအတွင်းမှာနေထိုင်နေတဲ့စစ်ဘေးရှောင်တွေဟာဘေးလူရာကိုထပ်မံရွှေ့ပြောင်းနေရပါတယ်။ထိုင်းစစ်တပ်ကတော့အဲ့ဒီစစ်ဘေးရှောင်တွေကိုပြောင်းဦးစေတွေထားတဲ့ဂိုဒေါင်တစ်ခုကိုရွှေ့ပြောင်းပေးခဲ့ပါတယ်။တပ်ပြည်နဲ့ဒုတိယအုပ်ချုပ်ရေးမှူးလဲစစ်ဘေးရှောင်တဲ့သူတွေကိုလာရောက်ကြည့်ရှုပြီးလူသားချင်းစာနာတဲ့အကူအညီတွေပေးနေကြောင်းဒါအပြင်လုံခြုံရေးပါတာဝန်ယူထားတယ်လို့လည်းသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ်။တပ်ပြည်နဲ့ဒုတိယအုပ်ချုပ်ရေးမှူးမစ္စတာဆူရဖုံဝုံဆွတ်ဖိဆန်ကထိုင်းနိုင်ငံအနေနဲ့လူသားချင်းစာနာမှုကိုပြသတဲ့အနေနဲ့စစ်ဘေးရှောင်တွေဘလောက်ပဲဝင်လာပါစေအစွမ်းကုန်ကူညီသွားမှာဖြစ်ပါတယ်။အခုလည်းသက်ဆိုင်ရာ NGO တွေနဲ့အတူပူးပေါင်းလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းတောက်တွေကိုပြောကြားခဲ့ပြီးအခုချိန်မှာစစ်ဘေးရှောင်ပြည်သူတွေရဲ့လုံခြုံရေးကိုပါစောက်ရှောက်ပေးသွားမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။ဒီပီလာ9ရက်နေ့မှာတော့လုံခြုံရေးတိုးထားပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေအများအပြားလာလို့မရအောင်ကန့်သတ်ထားမှုတွေလည်းရှိနေပါတယ်။စစ်ဘေးရှောင်သူတွေကိုအကူအညီတွေလာပေးမယ်ဆိုရင်မဲဆောက်နဲ့မဲလမမြို့ပိုင်ရုံးတွေကထောက်ခံစားတွေယူလာရမယ်ဆိုပြီးစိုင်းဖုတ်တွေမှာရေးပြီးကန့်သတ်ထားတာတွေလည်းရှိနေပါတယ်။ဒီညနေမှာတော့ထမင်းသွားပို့တဲ့အခါမှာလုံခြုံရေးတွေတင်းကျပ်ထားတယ်ဆိုပြီးကိုအောင်မင်းစိုးကပြောပြပါတယ
်။တဲဖောက်ဂိတ်ရောဟိုင်ယက်ဂိတ်ပါပေါ့။ဟိုင်ယက်ဂိတ်ဆိုလို့ရှိရင်ဒီနေ့ကျွန်တော်တို့ထမင်းပပိုးတဲ့အခါမှာစစ်ကားကငါးစီးကာကြီးတွေနဲ့ငါးစီးလုံခြုံရေးပြည့်ယူထားတယ်။တော့အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ထမင်းပပိုးလို့ရှိရင်သူတို့ကဝင်ခွင့်ပေးပေးမယ်ဒီနေ့ကျတော့ဝင်ခွင့်ကိုသူတို့စစ်စစ်တယ်။အထက်ကားမောင်းတဲ့လူတယောက်ပဲဝင်သွားပြီးတော့အထက်မှာထမင်းဟင်းတွေတွက်ချပြီးတော့တက်ထွက်ခိုင်းတယ်ဖုန်းကိုထိတာတယ
်။စစ်ဘေးရှောင်တွေကတော့လက်တလုံးမှာနေရထိုင်ခင်းအစားအသောက်စောက်ရည်တွေအေးပေါ်လိုအပ်နေပြီးလူအများစုဖြစ်နေတဲ့အတွက်အိမ်သာတွေလည်းလိုအပ်နေတာပါမြန်မာလူလူတွေကစုပေါင်းပြီးအစားအသောက်အကူအညီပေးတာတွေလည်းရှိနေပါတယ်နေ့စဉ်လူဦးရေတိုးလာနေတဲ့အတွက်လည်းမလုံလောက်မှုတွေလည်းရှိနေပြီးအများစုကတော့မြေကြီးပေါ်မှာအိပ်စက်ရသူတွေလည်းအများအပြားရှိနေပါတယ်ရှင်